ယေရှုအကြောင်းဗတ္တဇံဆရာယောဟန်ရဲ့သက်သေခံချက်ကိုကျွန်တော်ဝင်ခသွားမှာဖြစ်ပါတယ်။ယောဟန်အခိုင်၁အခန်းငယ်၁၆ကနေ34အထိကိုကျွန်တော်ဖတ်ပြပါမယ်။ယူဒလူတို့ကသင်သည်အဘယ်သူနည်းဟုယောဟန်ကိုမေးမြန်းစေခြင်းငှာယိပရောဟိတ်နဲ့လေဝိလူတို့ကိုယေရုရှလင်မြို့မှဆေလွတ်သောအခါယောဟန်သည်သက်သေခံလေသည်မှာငါသည်ခရစ်တော်မဟုတ်ဟုထိန်ဝှက်ခြင်းမရှိအတိအလင်းပြောဆို၏ထိုသူတို့ကလည်းသို့ဖြစ်လျင်သင်သည်အဘယ်သူနည်းအဲလိယဖြစ်သလောဟုမေးပြန်၏ယောဟန်ကငါသည်အဲလိယမဟုတ်ဟုဆို၏ဤမိသောပရောဖက်ဖြစ်သလောဟုမေးပြန်လျင်မဟုတ်ဟုဆိုပြန်၏ထိုသူတို့ကလည်းသင်သည်အဘယ်သူနည်းငါတို့ကိုစေလွတ်သောသူတို့အားပြန်လျှောက်เสียရှိเสียခြင်းဟာသင်သည်ကိုယ်ကိုအဘယ်သို့ဆိုသနည်းဟုမေးပြန်ကြ၏ယောဟန်ကလည်းငါသည်ပရောဖက်ဟေရှာယဟောသည်နှင့်အညီထာဝရဘုရား၏လမ်းခရီးတော်ကိုဖြောင့်စေကြလောဟုတော၌ဟစ်ကြော်သောသူ၏အတန်ဖြစ်သည်ဟုဆို၏အစေခံသောသူတို့ကဖာရိရှဲဖြစ်ကြသည်ထိုသူတို့ကလည်းသင်သည်ခရစ်တော်မဟုတ်အဲလိယမဟုတ်ဤမီသောပရောဖက်မဟုတ်သည်မှန်လျင်အဘယ်ကြောင့်ဗတ္တိဇံကိုပေးသည်နည်းဟုမေးပြန်ကြ၏ယောဟန်ကလည်းငါသည်ရေ၌ဗတ္တိဇံကိုပေး၏သင်တို့အလယ်၌သင်တို့မသိသောသူတယောက်ရှိ၏ထိုသူသည်ငါနောက်ကြွလာတော်လဲငါထက်သာ၍ကြီးမြတ်၏ထိုသူ၏ခြေနှင်းတော်ကျိုးကိုမျှဖြေခြင်းဟာငါမထိုက်ဟုပြန်ပြော၏ယောဟန်သည်ဗတ္တိဇံကိုပေးရာအရက်ယော်ဒန်မြစ်တစ်ဖက်ဘေသနိယွာ၌ဤအမှုအရာဖြစ်သည်ဗတ္တိဇံဆရာယောဟန်ဟာခရစ်တော်ရဲ့အကြောင်းကိုသက်သေခံမှုခရစ်တော်ရဲ့ရှေ့တော်ပြည့်အဖြစ်ဘုရားသခင်ဆေလွတ်တော်မူသောပရောဖက်ဖြစ်ပါတယ်ဗတ္တိဇံဆရာယောဟန်ရဲ့အံ့ဘွယ်ဖွားမြင်ခြင်းအကြောင်းကိုလုကာအခိုင်၁မှာမိတ်ဆွေကိုယ်တိုင်ဖတ်ရှုလေ့လာနိုင်ပါတယ်ဓမ္မဟောင်းကာလနဲ့ဓမ္မသစ်ကာလကြားမှာနှစ်ပေါင်း400တိုင်အောင်ဤတီလအမျိုးတည်းမှာပရောဖက်တပါးမှပေါ်ထွန်းခြင်းမရှိဘဲဖယားသခင်ဟာဤသီလအမျိုးအပေါ်မှာတိတ်ဆိတ်စွာနေတော်မူခဲ့ပါတယ်ဓမ္မဟောင်းကာလအကုန်ဆုံးလို့ဓမ္မသစ်ကာလရောက်လာတဲ့အခါဤသီလအမျိုးအပေါ်မှာတိတ်ဆိတ်စွာနေတော်မူသောဖယားသခင်ကခရစ်တော်ရဲ့အကြောင်းကိုရဲဝံစွာတသက်ခံဟောပြောသောဗတ္တိဇံဆရာယောဟန်ကိုဆေလွတ်တော်မူပါတယ်လုကာအခိုင်၃အခန်းငယ်၆မှာယောဟန်သည်ယောဒန်မြစ်နား၌အနှက်အပြားလှဲ့လေ၍အပြစ်လွတ်ခြင်းအဖို့အလိုငှာနောင်တနှင့်ဆက်ဆိုင်သောဗတ္တိဇံတရားကိုဟောလေ၏လို့တွေ့ရပါတယ်ဤသီလအမျိုးလို့ခေါ်တဲ့ယူဒလူတို့ဟာဗတ္တိဇံဆရာယောဟန်စီကိုလာကြပြီးနောင်တနှင့်ဆက်ဆိုင်တဲ့ယောဟန်ရဲ့ဗတ္တိဇံနောက်တနည်းပြောရရင်ယောဟန်ရဲ့ရေနှစ်ခြင်းကိုခံကြပါတယ်များစွာသောယူဒလူတို့ဟာယောဟန်ရဲ့ရေနှစ်ခြင်းကိုခံကြကြောင်းယူဒဘာသာကောင်းဆောင်များကကြားသိကြတဲ့အခါယောဟန်ကိုစစ်ဆေးမေးမြန်းဖို့ရန်သူတို့ရဲ့ဌာနချုပ်ဖြစ်တဲ့ယေရုရှလင်မြို့ကနေပြီးတော့ယစ်ပရောဟိတ်နဲ့လေဝိလူတို့ကိုဆေလွတ်တဲ့အကြောင်းအခန်းငယ်၉မှာကျွန်တော်တို့တွေ့ရပါတယ်ယူဒဘာသာကောင်းဆောင်များဆေလွတ်လိုက်တဲ့သူတို့ကယောဟန်ကိုသင်သည်အဘယ်သူနည်းလို့မေးကြပါတယ်အခန်းငယ်၂၀မှာယောဟန်ကငါသည်ခရစ်တော်မဟုတ်ဟုထိန်ဝှက်ခြင်းမရှိအတိအလင်းပြောဆို၏ခရစ်တော်ဆိုသည်မှာဟေဘရုလူမေရှိဖြစ်ပြီးမိမိလူတို့ကိုအောက်ဆိုးဖို့ဘုရားသခင်ဆေလွတ်တော်မူမဲ့သူကိုဆိုလိုခြင်းဖြစ်ပါတယ်ဗတ္တိဇံဆရာယောဟန်ပေါ်ထွန်းတဲ့အချိန်ဟာရောမအင်ပါယာအောက်ဆိုးမှုအောက်မှာယူဒလူမျိုးများရှိနေတဲ့အချိန်ဖြစ်ပါတယ်ဖယားသခင်ဆေလွတ်တော်မူမဲ့ခရစ်တော်ဒီဟူသောမေရှိကိုသူတို့အယံမျှော်လင့်နေတဲ့အချိန်ဖြစ်ပါတယ်ခရစ်တော်ကြွလာတဲ့အခါမှာရောမအင်ပါယာလက်အောက်ကနေသူတို့ကိုကယ်တင်ပြီးလွတ်လပ်သောဤသီလနိုင်ငံကိုတည်ထောင်ဖို့ယူဒလူတို့ကမျှော်လင့်ခဲ့ကြပါတယ်အဲဒီတော့ယူဒလူအချို့ကယောဟန်ဟာမေရှိဖြစ်ကောင်းဖြစ်နိုင်တယ်လို့ထင်ကြတဲ့အကြောင်းလုကာအခိုင်၃အခန်းငယ်၅မှ၁၈ကြားမှာတွေ့ရပါတယ်အခန်းငယ်21မှာသင်သည်အဘယ်သူနည်းအဲလိယဖြစ်သလောဟုယောဟန်ကိုမေးကြပြန်ပါတယ်ယောဟန်ကငါသည်အဲလိယမဟုတ်ဟုဆို၏ မာလခိအခိုင်းလေအခန်းငယ်၅မှာခရစ်တော်ဒီဟူသောမေရှိယကဒီကဘာမီကြီးပေါ်မှာမိမိအုပ်စိုးတော်မူသောနိုင်ငံတော်ကိုမတီထောင်မီပရောဖက်အဲလိယကိုဘုရားသခင်ဆေလွတ်တော်မူမဲ့အကြောင်းပြောထားပါတယ်။ဒါကြောင့်ဓမ္မဟောင်းကျမ်းကိုသိကြတဲ့ယူဒလူတို့ကသင်သည်အဘယ်သူနည်းအဲလိယဖြစ်သလဲလို့ယောဟန်ကိုမေးခဲ့ကြခြင်းဖြစ်ပါတယ်။သို့သောယောဟန်ကသူဟာပရောဖက်အဲလိယမဟုတ်တဲ့အကြောင်းပြောဆိုပါတယ်။ယူဒဘာသာရေးကောင်းဆောင်များဆေလွတ်လိုက်တဲ့လူတို့ကယောဟန်ကိုဤမီသောပရောဖက်ဖြစ်သလဲဟုမေးပြန်လျင်မဟုတ်ဟုဆိုပြန်၏။တရားဟောရခြင်းအခိုင်း18အခန်းငယ်15မှ17ကြားမှာကြိုတင်ဖော်ပြထားတဲ့ဘုရားသခင်ဆေလွတ်တော်မူမဲ့မောရှိကဲ့သို့သောပရောဖက်ဟာသင်ပဲဟုတ်ပါသလားလို့ယောဟန်ကိုသူတို့မေးနေကြတာဖြစ်ပါတယ်။သို့သောယောဟန်ကမဟုတ်ဘူးလို့ဆိုပြန်ပါတယ်။ယောဟန်ကိုစစ်ဆေးမေးမြန်းနေကြတဲ့သူတို့ကဒါဆိုရင်သင်ဟာဘယ်သူလဲ။ငါတို့ကိုဆေလွတ်တဲ့သူတို့ကိုပြန်ပြောစရာတခုခုရှိစေဖို့ယံတင့်ကိုတင်ဘယ်သူလို့ပြောတယ်လဲလို့မေးကြပြန်ပါတယ်အခန်းငယ်23မှာယောဟန်ကလည်းငါသည်ပရောဖက်ဟေရှာယဟောသည်နှင့်အညီထာဝရဘုရား၏လမ်းခီးတော်ကိုဖြောင့်စေကြလောဟုတော၌ဟစ်ကြော်သောသူ၏အတန်ဖြစ်သည်ဟုဆို၏ယောဟန်ကမိမိရဲ့အကြောင်းဟေရှာယအခန်း40အခန်းငယ်3မှာကြိုတင်ဖော်ပြထားတဲ့အချက်ကိုဆိုပြခဲ့ပါတယ်ယောဟန်ကသူဟာဟေရှာယဂျန်တဲ့ကဘုရားသခင်ကြိုတင်မိန့်တော်မူသောပရောဖက်ဖြစ်တဲ့အကြောင်းသိတော်လဲပဲလူတို့ကသူ့ကိုအထင်ကြီးပြီးတော့လေးစားဖို့သူ့အတွက်ဘာမှပြောဆိုလှုပ်ဆောင်ခြင်းမရှိဘူးကိုကိုကိုနှိမ်ချစွာငါဟာအတန်ပဲလို့ပြောဆိုပါတယ်ယောဟန်ကသူ့ရဲ့အကြောင်းကိုအချိန်ကုန်ခံပြီးတော့ပြောမဲ့အစားသူ့တတ်သေးခံနေတဲ့ခရစ်တော်ရဲ့အကြောင်းကိုပဲလူတို့ကိုညွန်ပြခဲ့ပါတယ်ယောဟန်ရဲ့နှိမ်ချတဲ့သဘောဟာဒီနေ့ဘုရားသခင်အမှုတော်ဆောင်များအတွေ့စံနမူနာဖြစ်ပါတယ်။ငါဟာဘုရားသခင်အမှုတော်ဆောင်တော်လို့လူတို့ကိုခဏခဏတတိပေးမဲ့အစားယေရှုခရစ်တော်ရဲ့အကြောင်းကိုတသက်ခံပါ။ငါဟာဓမ္မဆရာပါ။ငါဟာသင်းအုပ်ဆရာပါ။ငါကိုမလဲမခန့်မလုပ်ပါနဲ့စသဖြင့်ကိုကိုကိုကာကွယ်ပြီးတော့ပြောဆိုမဲ့အစားယောဟန်လိုပဲခရစ်တော်ရဲ့အကြောင်းကိုရဲဝံ့စွာတသက်ခံတဲ့သူတွေဖြစ်တင်ပါတယ်။အခန်းငယ်25မှာယူဒဘာသာရေးကောင်းဆောင်များကယောဟန်ကိုဘာကြောင့်စစ်ဆေးမင်းမြန်းကြတာလဲဆိုတာထင်ရှားစွာအခုလိုပေါ်လာပါတယ်။ထိုသူတို့ကလည်းသင်သည်ခရစ်တော်မဟုတ်အဲလိယမဟုတ်ဤမီသောပရောဖက်မဟုတ်သည်မှန်လျင်အပေကြောင့်ဗတ္တိဇံကိုပေးသည်နီဟုမေးပြန်ကြ၏။ငါတို့ရဲ့ခွင့်ပြုချက်မပါဘဲနဲ့ဘာကြောင့်ယူဒလူတို့ကိုရေနှစ်ချင်းပေးရတာလဲလို့ယောဟန်ကိုကြိမ်းမောင်းပြီးတော့ပြောနေကြခြင်းပဲဖြစ်ပါတယ်။ယူဒဘာသာ၏ကောင်းဆောင်များဟာယူဒဘာသာ၏မှာသာမကယူဒလူမှု၏နယ်ပယ်မှာလဲဩဇာအလွန်ကြီးမားတဲ့သူတွေဖြစ်ကြပါတယ်ယူဒတရားလွတ်တော်ဆိုတာသူတို့မှာရှိပါတယ်အဲ့ဒီယူဒတရားလွတ်တော်မှာအဖွဲ့ဝင်ပေါင်းအယောက်80ပါရှိပြီးယစ်ပရောဟိတ်မင်းဟာသူတို့ရဲ့ကောင်းဆောင်ကြီးဥက္ကဋ္ဌကြီးဖြစ်ပါတယ်များစွာသောယူဒလူတို့ကယောဟန်ရဲ့နှစ်ချင်းကိုခံပြီးယောဟန်ရဲ့နောက်ကိုလိုက်ကြတဲ့အကြောင်းကိုယူဒဘာသာ၏ကောင်းဆောင်လူကြီးများကတိကြတဲ့အခါမှာယူဒလူတို့အပေါ်မှာသူတို့ရဲ့ဩဇာအာဏာတွေကိုဆုံးရှုံးသွားမှာကိုစိုးရင်ကြတဲ့အတွက်ယောဟန်ကိုမနာလိုဖြစ်ပြီးတော့ယောဟန်ရဲ့ဗတ္တိဇံအမှုတော်ကိုတားမြစ်ဖို့ရန်သူတို့လှုပ်ခဲ့ကြပါတယ်။အခန်းငယ်26မှာယောဟန်ကလည်းငါသည်ရေ၌ဗတ္တိဇံကိုပေး၏။သင်တို့အလယ်၌သင်တို့မသိသောသူတစ်ယောက်ရှိ၏လို့ဆိုပါတယ်။ငါကရေနှစ်ချင်းပဲပေးတာ။ငါပေးတဲ့ရေနှစ်ချင်းကဘာအရင်ကြီးလို့လဲသင်တို့အလယ်မှာသင်တို့မသိတဲ့သူတယောက်ရှိတယ်လို့ခရစ်တော်ကိုညွှန်ပြခဲ့ပါတယ်အခန်းငယ်29မှာယောဟန်ကအခုလိုဆက်ပြီးခရစ်တော်ရဲ့အကြောင်းကိုတတ်သိခံပါတယ်ထိုသူသည်ငါနောက်ကြွလာတော်လဲငါထက်သာ၍ကြီးမြတ်၏ထိုသူဤခြေနှင်းတော်ကျိုးကိုမျှဖြည့်ခြင်းငါငါမထိုက်ဟုပြန်ပြော၏ယောဟန်ဟာခရစ်တော်ရဲ့အကြောင်းကိုတတ်သိခံဖို့ခရစ်တော်ရဲ့ရှေ့တော်ပြင်အဖြစ်ဘုရားသခင်ဆေလွတ်တော်မူသောသူဖြစ်တဲ့အတိုင်းခရစ်တော်ထက်6လလောက်စောပြီးဖွားမြင်တဲ့သူခရစ်တော်ထက်အမှုတော်များကိုအရင်လှုပ်ဆောင်တဲ့သူဖြစ်ပါတယ်။သို့သောယောဟန်ကခရစ်တော်ဟာသူ့နောက်ကြွလာတဲ့သူဖြစ်တော်လဲ သူ့ထက်တာ၍ကြီးမြတ်သောသူဖြစ်ကြောင်းခရစ်တော်ရဲ့ခြေနှင်းတော်ကြိုးကိုဖြေဖို့တောင်းမထိုက်တန်တဲ့သူဖြစ်ကြောင်းခရစ်တော်ရဲ့ကြီးမြတ်တော်မူခြင်းအကြောင်းကိုယောဟန်ကသက်သေခံပြောဆိုပါတယ်ဗတ္တဇံဆရာယောဟန်ရဲ့အကြောင်းခရစ်တော်ရဲ့ပြောကြားတော်မူချက်ကိုခဏလောက်ကြည့်ကြပါစို့မဿဲအခန်း7အခန်းငယ်17မှာခရစ်တော်ကယောဟန်ရဲ့အကြောင်းကိုအခုလိုမိန့်ကြားတော်မူပါတယ်ငါအမှန်ဆိုသည်ကမိမ့်မမွေးသောသူတို့တွင်ဗတ္တဇံဆရာယောဟန်ထက်ကြီးမြတ်သောသူတယောက်မျှမပေါ်မထွန်းသည်လို့ယေရှုခရစ်မိန့်တော်မူပါတယ်ယေရှုခရစ်တော်ရဲ့ပြောပြတော်မူချက်အရဗတ္တဇံဆရာယောဟန်ဟာမိမ့်မမွေးသောလူသားတွေထဲမှာအကြီးမြတ်ဆုံးသောပုဂ္ဂိုလ်ဖြစ်တဲ့အကြောင်းကျွန်တော်တို့သိရပါတယ်ဗတ္တိဇံဆရာယောဟန်ပေါ်ထွန်းတဲ့အချိန်ကာလတိုင်အောင်ဗတ္တိဇံဆရာယောဟန်ထက်ကြီးမြတ်တဲ့သူတယောက်မှမရှိတဲ့အကြောင်းခရစ်တော်ကအတိအလင်းပြောကြားတော်မူပါတယ်။ယေရှုခရစ်တော်ဟာဖယားဇာတိတော်နဲ့ပြည့်စုံတော်မူသောထာဝရသားတော်ဖယားဖြစ်တော်မူသောကြောင့်လူတိုင်းရဲ့အကျင့်ကိုသိမြင်တော်မူသည်သာမကလူတိုင်းရဲ့စိတ်နှလုံးကိုလည်းသိမြင်တော်မူပါတယ်။ဗတ္တိဇံဆရာယောဟန်မပေါ်ထွန်းမီဤတိလအမျိုးထဲမှာထင်ရှားတဲ့ဤတိလအမျိုးရဲ့ဖခင်ကြီးများခေါင်းဆောင်ကြီးများရှိခဲ့ပါတယ်။ဥပမာအာဗြဟံ၊ဣဇက်၊ယာကုပ်၊မောရှေ၊ယောရှု၊ဒါဝိဒ်စတဲ့ပုဂ္ဂိုလ်ကြီးများရှိပါတယ်။သို့သောယေရှုကမိမ့်မမွေးသောလူသားတွေထဲမှာဗတ္တိဇံဆရာယောဟန်ထက်ကြီးမြတ်တဲ့သူမရှိဘူးလို့မိန့်တော်မူပါတယ်။လူသားတွေထဲမှာအကြီးမြတ်ဆုံးသောပုဂ္ဂိုလ်လို့ယေရှုခရစ်မိန့်တော်မူသောဗတ္တိဇံဆရာယောဟန်ကယေရှုရဲ့ဖနှက်ကြိုးကိုဖြေဖို့တောင်းသူမထိုက်တန်ဘူးလို့ဆိုပါတယ်။ယောဟန်ခေတ္တုန်းကဖနှက်နဲ့ခြေကိုဆေးတဲ့အလုပ်ဟာအနိုင်ဆုံးသောကြုံရဲ့အလုပ်ဖြစ်ပါတယ်။အမေမွေးတဲ့လူသားတွေထဲမှာအကြီးမြတ်ဆုံးပုဂ္ဂိုလ်ကယေရှုရဲ့ဖနှက်ကြိုးကိုဖြေဖို့တောင်းမထိုက်တန်ဘူးဆိုရင်ယေရှုခရစ်တော်ဟာဘလောက်ကြီးမြတ်တော်မူသောသူဖြစ်တယ်လဲဆိုတာကျွန်တော်တို့နားလည်နိုင်ကြမယ်လို့ထင်ပါတယ်။အံ့ဩစရာကောင်းတာကအဲ့လောက်ကြီးမြတ်တော်မူသောဘုရားသခင်သားတော်ယေရှုခရစ်တော်ဟာအပြစ်ရှိတဲ့မိတ်ဆွေနဲ့ကျွန်တော်လိုဘာမဟုတ်တဲ့လူတွေအတွက်လဝါကတိုင်မှာကြိမ်ချင်းအမင်္ဂလာနဲ့မိမိအသက်ကိုစွန့်တော်မူပြီးကျွန်တော်တို့ကိုထာဝရငရဲမိအိမ်ကနေရွေးနှုတ်ကယ်တင်တာဟာကျွန်တော်အံ့ဩလို့မဆုံးနိုင်တဲ့အရာယေရှုခရစ်တော်ကိုကျွန်တော်ကျေးဇူးတင်လို့မဆုံးနိုင်တဲ့အရာဖြစ်ပါတယ်။နောက်အပတ်မှကြံတဲ့ကြံပိုက်တွေကိုကျွန်တော်ဆက်ပြီးဝင်ခတ်သွားမှာဖြစ်ပါတယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။